စကိုင်းတိုင်းကမ်းလူမျိုးနယ်မှာမြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းစစ်ကြောင်းတွေကလက်ခုပ်ကုံကြီးရွာအပါအဝင်ကြီးရွာတချို့ကိုမီးရှို့ခဲ့တာကြောင့်ဒေသခံတွေထွက်ပြေးနေရပါတယ်။ကာထာရွာမှာလည်းနိုမာလာလေလောက်ကလေးကစစ်တပ်ကတက်ဆွဲထားပြီးတော့ပြည်သူစစ်ဖွဲ့ခိုင်းတာကြောင့်ဒေသခံတွေထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒေသတွင်းစစ်ပီးတုတ်ကတဲ့အချိန်ဤပြပို့ထားတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းကမ်းလူနယ်တွင်ဘောရွာနယ်လက်ခုပ်ကုံကျေးရွာကမှမြမစစ်ကောင်စီတပ်နှင့် PDF ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားဒီအပိုင်းတွေတွင်မှထိတွေ့တိုက်ပွဲတွေဖြစ်ခဲ့ကြပါသည်။အဲဒီတိုက်ပွဲတွေတွင်မှမြမစစ်တပ်ကအင်ဂျင်80ဝန်းကျင်ရှိတဲ့လက်ခုပ်ကုံကျေးရွာကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီနယ်မြေရှင်းလင်းရေးစစ်ကြောင်းကရွာစဉ်တလျှောက်လိုက်ပြီးတော့မီးရှို့နေတယ်လို့ဒေသခံတဦးကပြောပြပါတယ်။
ခမ368စစ်ကူကာရာရွာတွေအတိုင်းမှာလက်ပံမြင်ရရွာလက်ပံမြင်ရအတိုင်းမှာလွှဲစိတ်ကြတော့တခါမီးဝင်ရှို့လွှဲစိတ်ရှို့ပြီးတော့တခါ71ပေါက်ကိုပြန်ကူ71ပေါက်ရွာကိုလည်းတခါမီးဝင်ရှို့71ပေါက်ကတည်းကဘောကြတော့ဘောရောက်တော့သူတော့မီးမရှို့သေးဘူးဗျာအဲဘောရဲ့ရှိဘက်ကလက်ခုပ်ကုံဘက်ကိုသွားတဲ့အချိန်မှာအမဒီကာကွယ်ရေးဒီကမ်းမလူပြည်ပြည်တတိရှင်းသုံးကာကွယ်ရေး BDF တက်နဲ့အဲသူတို့တိတိမွေထကြတယ်သူတို့ဘက်ကဒီကြောက်ကြီးများတော့အဲ့ရွာကိုဝင်နေပြီးတော့မီးရှို့ပြက်ပလိုက်တာအကုန်ရှို့သွားတယ်ဟိုဟာခုနှစ်အိမ်ပဲပြန်ကိုယ်ကအဲ့လိုရှို့ပြီးပြီဆိုတော့ဟိုပြန်ပြီးတော့ဒီဘောကိုပြန်ဝင်တာဘောကိုပြန်ဝင်ပြီးတော့တခါဘောအတိုင်းဒီနေ့မနေ့ခုနှစ်နာရီခွဲလောက်ကိုတခါဘောကိုပြန်ရှို့ပြီးတော့ပြန်ထွက်သွားရခုဇင်းကိုရောက်သွားတယ်
ဒီလိုမျိုးကမ်းဘလူးမျိုးနယ်တွေကလက်ခုပ်ကုန်းနဲ့ကြေးရွာတချို့ကိုစစ်ကောင်စီတပ်ဖက်ကမီးရှို့ဖျက်ဆီးတယ်ဆိုတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်ထားတာကိုမတွေ့ပါဘူးကမ်းဘလူးမျိုးနယ်ဂါထာရွာကိုနိုမာလာအစောပိုင်းကတည်းကဝင်ရောက်တက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကတော့ရွာသားတွေကြေးရွာကိုပြန်လာကြဖို့ချင်းချောက်ခေါ်ယူနေပြီးအဲ့ဒီနောက်မှာတော့ပြည်သူစစ်တပ်ဖွဲ့တွေကိုအတင်းဝင်ခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ်။ကြေးရွာအတွင်းနေအိမ်တချို့ကိုဖြိုဖျက်ပြီးတော့ကင်းတဲတွေညှော်စင်တွေစောက်ထားကြတယ်လို့ရွာထဲမှာထွက်မပြေးနိုင်မဲ့ကြံနေခဲ့သူတချို့ကိုလည်းကတုတ်ချင်းတွေတူးခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ်
။ဒီကအိမ်တွေတော့ဖြုတ်ပြီးတော့သူတို့လုံတဲ့လူချင်းတဲ့ဟာစောက်တယ်ပေါ့။လည်းလူကင်းစင်နေညှော်စင်နေစောက်တယ်လည်းနှစ်ယောက်လောက်ကတော့အမှပြတ်တက်ပြတာဆိုတော့သူတို့ကလည်းမလုတ်ချင်မဲ့လုတ်လိုက်ရတော့အဲ့လိုလေနှစ်ယောက်လောက်ပြတ်တက်ပြီးဆိုတော့မှကျန်တဲ့လူတွေလည်းထွက်ပြေးလာခဲ့တဲ့ရကဟိုနဲ့25တယောက်ကတော့25တယောက်ကတော့30ကျော်လောက်ပြဟုတ်တယ်ရမျိုးသားတွေအဲ့ဒါသူတို့ကတော့ဘယ်လိုလဲဆိုသူတို့သူတို့မေးရပေါ့ဒီနေ့ဆက်ရှိလားဗာလောက်တယ်ညာလောက်တယ် PDF ဒီနေ့ဆက်ရှိလားအဲ့ဒါတွေမေးရမဟိုသူတို့တော့ယူယူတတားတွေပါဟိုကသူတို့လုပ်ငန်းတွေသူတို့တောင်းတူလုပ်နေတဲ့လူတွေဆိုမဖြေတော့ပြစ်တတ်တာအဲ့ဒါပြစ်တတ်ပြတော့သူတို့ဒီယူလောက်ဖို့ရတယ်ရောသူတို့လည်းယူလဲမလောက်ချင်တဲ့အပိုင်းပါတာပေါ့အဲ့တော့သူတို့ကပို့ပြီးတော့ဟိုထင်သွားတာပေါ့ထင်တော့အဲ့လိုပြစ်တတ်လိုက်
လက်ရှိမှာတော့စစ်ပြေးဒုက္ခသည်တွေအတွက်စားတောက်နေထိုင်ရေးနဲ့စောင်းအဝတ်ထည်စားတဲ့အခြေခံပစ္စည်းတွေလိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်
။ပြန်ထွက်ပြေးလာတော့သူတို့မှာပထမပြေးတယ်လို့စားဝတ်နေရည်တွေမပါခဲ့ဘူးရစားနဲ့ရိတ်ခါအဝတ်စားစောင်းမပါခဲ့ဘူးပထမကပါခဲ့တာအခုနောက်တစ်ခေါက်ကျတော့လူချင်းမဲ့အလွတ်ပြေးခဲ့ရတာနွားတွေကမစားထားခဲ့တာပေါ့ပစ္စည်းပစ္စည်း30ကျော်40လောက်တော့ကြံခဲ့တယ်ဗျအကုန်လုံးသူစည်ရင်းဝင်ကိုရွာတဲ့မိသားစုဝင်လေးအဲသူတို့ကလည်းမိသားစုတွေနဲ့တခြားစီအဲ့လိုနေပိတ်မိပြီးတော့ထွက်မရတဲ့လူတွေရောကြံခဲ့တယ
်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်ပြည်သူအရေးအတွက်တွေကတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့မှတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေပါတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ဘက်ကဆွဆွဲထားတာပါ KIA နဲ့ PDF တွေဟာကြေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်ဆွဆွဲတာရှိပါတယ်စကိုင်းတိုင်းတွင်းမှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြေးရွာတွေကိုစစ်ကောင်စီဘက်ကပြည်သူ့စစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးထားတာတွေလည်းရှိခဲ့ပါတယ်ရှင်